မင်္ဂလာပါမြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါရှင်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း26,000ကျော်တဲ့65ရာခိုင်နှုန်းဟာအသက်50အထက်အရွယ်တွေဖြစ်တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းဆိုးက VOA ကိုပြောပါတယ်အရေးကြီးဆုံးလေးလာတွေ့ရှိချက်တွေတဲ့ဗိုင်းရပ်စ်ဟာအသက်နဲ့အချိုးကျနေတာတွေ့ရပြီးအသက်ကြီးလေလေပိုးပြီးကူးစက်ခံရမှုရှိလာလေလေဖြစ်တယ်လို့ဒေါက်တာမင်းမင်းဆိုးကပြောပါတယ် COVID-19 ကပ်ရောဂါနဲ့ဗိုင်းရပ်စ်ကူးစက်မှုထူးခြားချက်တွေနဲ့ပတ်သက်လို့ဒေါက်တာမင်းမင်းဆိုးကိုဆက်သွယ်မေးမြန်းထားပါတယ်ရှင်အမေရိကန်ဒီထောင်စုမှာဒီနောက်ပိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့ရောဂါလက္ခဏာတွေကရောအရင်ကူးစက်တဲ့အချိန်တုန်းကဖြစ်တဲ့ရောဂါလက္ခဏာတွေနဲ့ရောဘယ်လိုကွာခြားမှုရှိပါလဲဆရာ
။ဘာမှဒါကြီးကြီးကြီးမားမားခြားနာပြောင်းလဲလာတော့မတွေ့ရဘူးပေါ့နော်။ဟိုတုန်းကတော့ဖြစ်ကစားဆိုတော့ဟိုဒီလိုလက္ခဏာကောဖြစ်နိုင်လားကိုယ်လိုလက္ခဏာဖြစ်နိုင်လားကျွန်တော်တို့ဒီ data ပေါ် data စုနေတဲ့ချိန်မှာရှိသေးတယ်ဆိုတော့တခုသစ်ဆန်းလက္ခဏာ covid နဲ့ပတ်သက်ပြီးပေါ်လာကျွန်တော်က document လုပ်ပြီးဒီလိုသိပြီးတယ်ပေါ့နော်အဲ့တော့အခု6လ9လရှိသွားပြီဆိုတော့ဟိုလက္ခဏာတွေကတာကြီးပေါ့နော်ဟိုစားတွေ့ကစားတဲ့သူချာချာပို့ပြီးတော့တွေ့မလာဘူးပေါ့နော်အထူးသဖြင့်ဟိုအနက်မရတာနဲ့ဒီပါဇက်ရတာပေါ်တော့ဒီပဇက်ရတာပြတ်သွားတာအဲ့ဒီဟာလေးပဲနည်းနည်းဟိုထရူချာချာတွေ့ရတယ်ပေါ့ဇန်နာရီကတော့ပုံမှန်ရာသီတုတ်ကွေးတွေမှာဖြစ်တယ်လို့ပဲပြန်မှချောင်းဆိုးတယ်သက်ရှူကျက်တယ်ဖျားရှိတယ်ဆိုတော့ဘာမှဟိုကိုဗစ်လက္ခဏာတိတိကျကျပြောဖို့ကခက်တယ်လေစမ်းသပ်စစ်ဆေးမှုမလုပ်ခင်တည်းပြောဖို့ကရန်ခက်တယ်
အခုလက်ရှိအမေရိကန်ကဒီကူးစက်မှုအစိုးဆုံးအများဆုံးလူသိမှုအများဆုံးနိုင်ငံထိတ်ဆုံးမှာပဲရှိနေသေးဆိုတော့လေဆရာတို့အခုဒီထိန်းချုပ်ကယောဂအဲကာကွယ်ထိန်းချုပ်ရေးမှာအဓိကဆရာတို့ရင်ဆိုင်နေရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေပါလဲရှင
်အဲစိန်ခေါ်မှုတွေကတော့အများကြီးပဲပေါ့နော်ဒီနိုင်ငံမှာခုကဘာမှအနည်းဆုံးကူးစက်ပြန်ကူးစက်မှုဖြစ်သွားတယ်နော်သူပြန် community ထဲမှာပြန်နှံ့မှုတွေကတစ်နေ့တစ်နေ့ဆိုရင်၄-၅%လေတင်ရှိတယ်ကုသခံရတယ်ဒါအ ਨੇ ဆုံးပေါ့နော်အချို့နေတွေဆိုရင်တိမ့်နေချီပြီးဖြစ်ကုန်တာတော့အဲ့တော့ဒီလို community transmission ပေါ့ community ထဲမှာအဲ့လိုအရန်ပြန့်နှံ့မှုအရန်များလာပြီးဖြစ်တဲ့အတွက်ဟိုအစိုးရဘိုင်းဟိုကျန်းမာရေးအနားဆိုင်ရာဘိုင်းနေရာရောကျွန်တော် contact tracing တွေကိုတော့ပြိမလုံနိုင်တော့ဘူးပေါ့နော်မလုံလည်းမလုံတော့ဘာကြောင့်အချိန်တွေကအဲ့လို contact tracing line လုံနိုင်ဖို့အတွက်resources တွေပေါ့အခြေအနေမရှိတော့ဘူးကျွန်တော်တို့ဆီမှာအဲ့တော့တန်းနိုင်များလက္ခဏာဟိုများများစစ်ပေါ့နော်များများစစ်မယ်များများတွေ့မယ်တွေ့တယ်ဆိုရင်ချက်ချင်းဒီလူနာနဲ့သူ့ရဲ့မိသားစုကိုချက်ချင်းအိမ်မှာပဲနေခိုင်းမယ်ကောင်းဆုံး treatment ပေးမယ်တန်းနိုင်များဆေးရုံကိုမခေါ်ဘူးကျွန်တော်တို့ဒီမှာတော်တော်ချင်းနေဆုံးမှာပဲဆေးရုံကျွန်တော်တို့ပေးတတ်တယ်ဒီလောက်ချင်းနေမဆုံးတောင်းတန်းရုံပြားနဲ့ဒီမှာချောင်းဆိုးလောက်ပဲဆိုရင်တော့ကျွန်တော်အိမ်မှာပဲနေခိုင်းတယ်ဈေးကမ်းမှာကုတယ်ဒီလောက်ပဲပေါ့နော်ဆေးရုံပေးတက်တာတို့ကျွန်တော်ကွာရန်တင်းစင်တာပို့တော့ဒါတွေကျွန်တော်တို့မလုပ်ဘူးလုပ်ဖို့လည်းအချိန်တွေမပေးတော့ဘူးဆိုတော့တနေ့တနေ့တောင်းနဲ့တိုင်းနဲ့ချီပြီးကုနေပြီဖြစ်တယ
်ဆရာအဲ့တော့ဒီကူးစက်မှုအနေထားရကြည့်မယ်နောက်တည်ဆုံးမှုအနေထားလည်းကြည့်ရတဲ့ခါကျတော့ဟိုဘလို့လူတွေမှာပို့ပြီးတော့ကူးစက်မှုများနေတယ်လေနောက်ပြီးတော့တေဆုံးတဲ့သူတွေတဲမှာရောဘယ်အဲ့လိုမျိုးအသက်အရွယ်အရာရောဖြစ်ဖြစ်ဘယ်အပိုင်းကတေဆုံးမှုအများဆုံးဖြစ်နေလဲဆရာ
ကျွန်တော်တို့သူတင် March ပေါ့နော် March လောက်ကနေစပြီးကျွန်တော်တို့ယောဂထိန်းချုပ်ရေးဌာနအနေနဲ့စောင့်ကြည့်နေတော့တမန်ငါတို့စောင့်ကြည့်တဲ့ဘာတွေ့ရလဲဆိုတော့အများစုဒီကျွန်ခဲ့တဲ့ March ကနေခု November ဒီခုကာလတွေမှာအများစုကူးစက်ဆက်ရွယ်ပါရစက်ရှင်နဲ့အသက်50ကျန်လူငယ်လူလတ်ပိုင်းတွေပေါ့နော်လူငယ်လူလတ်ပိုင်းတွေမှာအများဆုံးကူးစက်ခံရတာတွေ့ရတယ်ဘာလို့သူပြန်ဘာလို့လဲဆိုတော့သူကတခြားအသက်ရွယ်ကလေးလေးတွေတဲ့ဆိုင်ရင်လူကြီးအသက်ကြီးတဲ့လူတွေတဲ့ဆိုင်ပို့ပြီးတော့ပြင်ပေါက်အိမ်ပြင်ပေါက်ထွက်တဲ့အတွက် exposure ပုံများရပေါ့နော်ယောဂပို့ကူးစက်ခံဖို့ chance ကသူများတဲ့ဆိုင်ပို့ပြီးများရပေါ့နော်အဲ့တော့ဒီလူငယ်နဲ့လူလတ်ပိုင်းတွေမှာအများစု ကူးဆက်ခံရတယ်ကူးဆက်ခံတဲ့လူကြီးရဲ့90ရာခိုင်နှုန်းကျော်ကျော်လောက်အဲ့ဒီသက်ရွယ်ပိုင်းခြားမှာအဓိကပဲအမေရိကန်မှာကျောင်းလူကြီးဆို65အထက်လို့သတ်မှတ်တယ်အဲ့တော့ဒီ65အထက်ဆိုရင်ကူးဆက်ရာခိုင်နှုန်းက15ရာခိုင်နှုန်းအောက်လောက်ပဲရှင်သိမမြင်အောင်အဲ့တော့အဓိကဒီလူငယ်နဲ့လူလတ်ပိုင်းမှာပဲအဓိကတွေ့နေရတယ်သူတို့ကအလုပ်သွားတယ်သူတို့ကအပြင်သွားတယ်ပေါ့နော်အပြင်သွားတယ် gathering တွေသူတို့လောက်ကြမယ်အဲ့တော့အဲ့ဒီကနေပဲအဓိကကူးဆက်ခံတွေ့ရတယ်အဲ့တော့လူငယ်တွေမှာလူငယ်နဲ့လူလတ်မှာအဓိကကူးဆက်မှုများတယ်အဲ့မဲ့သေဆုံးနာရီပေါ့နော်သေဆုံးနာရီနောက်ပုံမှန်ယောဂကူးဆက်ခံရရင်လူငယ်တွေဆိုရင်ညာဖြစ်ရဒီတိုင်းပဲသူ့ဘာသူကမြန်မြန်ပြန်ပြောက်သွားတယ်ပေါ့နော်သူတို့ရဲ့ကိုယ်ခံစွာကောင်းတဲ့အတွက်ဒီလူကြီးတွေကြတော့ကိုယ်ခံစွာမကောင်းဘူးနောက်လူငယ်လူလတ်ပိုင်းတွေမှာလည်းလို့တို့မှာခြေကံနောက်ဆက်တွဲယောဂခြေကံယောဂလေးတွေရှိဥမာစီးကျိုတို့တွေတိုတို့ကြောက်ကက်ယောဂတို့အဆုတ်ယောဂနှလုံးယောဂအဲဒါမျိုးလေးဒီလိုတခုယောဂရှိတဲ့လူငယ်လူလတ်ဒီမှာပဲဖြစ်ဖြစ်နောက်အဲဒီသူပြန်လူကြီးပေါ့လူကြီးတွေမှာအဲဒီလိုလူတွေမှာတော့သိဆုံးတော့ရဟန်းကိုမြင်နေတာတွေ့ရသူပြန်ဒီအမေရိကန်မှာသိဆုံးမှုသိဆုံးတဲ့လူခုဆိုနှစ်သိန်းလောက်ရှိပေါ့အဲ့တော့ပြန်များပေါ့နော်အဲ့တော့80ရာခိုင်နှုန်းကဒီ65နှစ်အထက်ပဲအဲ့တော့တော်တော်အန္တရာယ်ကြီးတယ်အသက်ကြီးတဲ့လူတွေအတွက်တော့ဒီ15ရာခိုင်နှုန်းလောက်ဒီအသက်50နဲ့65ကြာပေါ့အဲ့တော့ဆိုတော့ကျွန်တော်အသက်50အထက်က65ရာခိုင်နှုန်းရှိတယ်ဒီဆုံးမှုတွေအဲ့တော့ဒီနိုင်ငံမှာဖြစ်ဖြစ်ဒါကြောင့်လည်းဒီအသက်ကြီးတဲ့လူတွေနဲ့အချိန်ဟိုအခြားယောဂချိန်ယောဂကြောင်းရင်းခံနေရှိတဲ့လူတွေတတ်နိုင်များအိမ်မှာပဲနေခိုင်းတာအဲ့ဒီချက်ကြောင့်ပဲယောဂဘူးခံတဲ့လူကရုတ်တရက်ချင်းတော့လူငယ်လူလတ်ပိုင်းမှာများပေမဲ့တကယ် complication တွေယောဂပူဆိုးလာတာတွေတေတာတွေပူတွေ့ရတာတော့ဒီအသက်ကြီးတဲ့လူတွေနဲ့နောက်လူငယ်လူလတ်ပိုင်းမှာဆိုလဲကိုခြေကံခြားယောဂရှိတဲ့လူတွေပေါ့နော်အဲ့ဒါကြောင့်အဲ့ဒီလူတွေကပို့ပြီးကေးဆိုင်ဖို့လို့လည်းသူတို့ကြံပါ
ဆရာအဲ့တော့ဒီ virus က तू อ่ะဟိုအသက်ရွယ်ပေါ်လိုက်ပြီးတော့ဟိုဘယ်လိုတက်ရမှုတွေရှိလဲဥမာကလေးတွေကိုရင်းတော့ကူးဆက်ခဲ့တယ်ဆိုတာမျိုးလည်းရှိလာပြီးတော့အခုနောက်ပိုင်းဒီကူးဆက်မှုနှုန်းတွေဟိုဆက်ပြီးများနေတဲ့နေရာမှာဒီကလေးတွေပေါ့เนาะ session နှစ်ယောက်ကလေးတွေဒါမှမဟုတ်မွေးကင်းစားကလေးတွေအဲ့လိုမျိုးတွေအပါအဝင်ပေါ့เนาะ virus ရဲ့တက်ရောက်မှုကဘယ်လောက်ထိရှိလဲဆရာ
ဒါတော့ဟိုဒီ virus ကသစ်စားလည်းဖြစ်တယ်ဘယ်သူမှလည်းမတွေ့ဘူးအဲ့တော့ကျွန်တော်တို့တန်တိုင်းများဒီကဘာလုံးမှာရှိတဲ့ data တွေသူပြင်အမေရိကန်မှာဆိုအမေရိကန်ဆေးရုံတွေမှာရှိတဲ့ data တွေကျွန်တော်ကောက်ယူပြီးကြည့်ပြီးတော့မှကျွန်တော်တို့ဆုံးဖြတ်တာပေါ့နော်အဲ့တော့ဒီ data တွေကဘာပြနေလဲဆိုတော့ဒီ covid ကတကယ်တကယ်ကြာတော့အသက်နဲ့သူက direct အချိုးကျနေတွေ့ရတယ်အဲ့တော့ဆိုရင်အသက်ကြီးလေ covid effect virus ကူးစက်ခံဖို့ chance ကပိုများလေဆိုတော့တွေ့ရတယ်ဒီအဲ့ဒါကြောင့်သက်ကအရင်ရေးကြည့်တယ်ဒီအသက်အပိုင်းခြားကိုကအသက်ချင်းကြီးတယ်လို့ကုဆက်ပို့ချက်ကပို့ပြီးများလာတွေ့ရတယ်ဒါတော့တည့်ချက်ပေါ့အရင်လည်းရေးကြည့်ဟိုခုနပြောသလိုဟိုလူငယ်လူလတ်တွေမှာအများစုတွေ့နေဆိုတော့သူတို့ကဟိုအပြင်ထွက်တဲ့အပြင်ထွက်နှောင်းပုံများလို့လေအဲ့တော့တကယ်ကြတော့အကုန်လုံးအသက်ကြီးငယ်မျိုးအကုန်လုံးအပြင်ထွက်နေမယ်ဆိုရင်အိမ်ထဲမှာမျိုးရှောက်ပြီးသွားနေမယ်ဆိုရင်လူကြီးတွေအဓိကထိပါပဲအဲ့တော့ဆိုရင်ကဒီကူးဆက်မှု chance for risk ပေါ့နော်ဒါ risk လို့ခေါ်ဒီကူးဆက်ခံဖို့ chance ကတက်နဲ့မြန်ပို့အသက်ကြီးလာမြန်ပို့ပြီး chance ကပုံများလာတယ်အဲအဲ့လိုပဲအချိန်တည်းမှာလဲဒီလိုရောဂါဝင်သွားပြီဆိုရင်လဲအသက်ငယ်တဲ့လူတွေဆိုင်အသက်ကြီးတဲ့လူတွေမှာဟို complication ပေါ့ပုံမှန်ရိုးတန်းပြန်ပြောက်သွားမယ်ဆိုတာပို့ပြီးတော့ဒီအဆုတ်ကိုပို့ပြီးပြစီစေတဲ့ပြစီစေအောင် complication တွေဖြစ်လာတယ်။နောက်တကူလုံးမှာရှိတဲ့ကြာရောက်ကတ်ဒီနှလုံးတွေဒီလိုဟာတွေကိုလည်းထိခိုက် vital organs ကိုထိလာနိုင်တဲ့ chance ကလူကြီးတွေမှာပုံများတယ်။နောက်လူငယ်လူလတ်ဆိုလည်းအခြားခြေကရောအခြားယောဂရှိတဲ့လူတွေမှာဆို chance ကပုံများတော့တွေ့ရတယ်။
အဲ့တော့ဟိုကလေးတွေမှာဥမာပေါ့နော်မူလာတန်းနေအလေတန်းနေဒီမူဂျိုကလေးတွေမှာရောသူတို့ဗိုင်းရပ်စ်ကကူးစက်မှုနှုံနေတယ်လို့ပြောလို့ရတာဒါပေမဲ့ကူးစက်နေပေမဲ့လည်းသူတို့ကဘာမှယောဂမပြဘဲနဲ့ယောဂဝေနာမခံစားရဘူးလားဆရာအဲ့လိုအရွယ်ကြီးကြတော့ဘယ်လိုဖြစ်လာနိုင်မလဲဆရာ
ဟိုကျွန်တော်ကတော့ relative term ပဲပြောတာနော် relative term ဆိုတာအသက်အရွယ်အတိုင်းမှာတော့ risk ကရှိနေတယ်အန္တရာယ်ရှိတယ်အဲ့ အဲ့မဲ့ကျွန်တော်တို့ကလူကြီးနဲ့ရှင်တော့လူငယ်ကနည်းနည်းလေး risk နည်းတယ်ပေါ့တက်ခုနပြောသောတက်ကြီးလေလေအန္တရာယ်တော့ကိုကြီးလာတယ်အဲ့မဲ့လူငယ်တွေမှာရောမရှိဘူးလားဆိုတော့ risk ကရှိနေတာပဲဒါကြောင့်လည်းကျွန်တော်တို့ကလေးတွေမှာကူးဆက်ခံရတယ်တွေ့နေရတာပဲကျွန်တော်တို့ပိုကြောက်တာဟိုခုနပြောသောကျွန်တော်တို့ probability နဲ့ပြောတာတော့ risk ကပုံများတယ်အသက်ကြီးရင်ဘယ်လိုပဲဟိုလူငယ်လူလတ်မှာလည်းယောဂအခြေခံရှိရင်အန္တရာယ်ကြီးတယ်ပြောပေမယ့်တာမန်ကျမ်းမာဖြစ်တဲ့လူတယောက်ကလည်းယောဒီယောဂဝင်သွားပြီးရင်ချိန်မီသေဆုံးသွားနိုင်အောင်ကျွန်တော်တွေ့ရတယ်ကျွန်တော်တို့ခန္ဓာကိုယ်ကဒီ virus ကအသစ်ဖြစ်တဲ့အတွက်ကျွန်တော်တို့ခန္ဓာကိုယ်ကပြန်ပြီးတုံ့ပြန်တယ်တုံ့ပြန်တဲ့အခါမှာခါလီကျတော့ပုံမှန်ထက်ကိုပိုပြီးတော့တုံ့ပြန်တာတွေတွေ့ရတယ်ချို့လူတွေမှာလူငယ်ပိုင်းနေရာစားအဲ့ဒီလိုတောက်ပြန်မှုကပုံမှန်နဲ့ပုံပြီးများလာရင်ဒီလို cytokine storm တွေဖြစ်လာပြီဆိုရင်ဒီလူဟာအရင်တော့ဘလောက်ပဲကြမ်းမှကြမ်းမှသူ့ရဲ့ကိုယ်ခံစားအားပုံမှန်တဲ့မတရားဟိုပြန်ပြီးတော့ဟိုတောက်ပြန်တဲ့အတွက်ဒီလူဟာအချိန်မီသေဝါနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဟိုကလေးလေးတွေမှာဒီကျွန်တော်အမေရိကန်မှာဆိုကျွန်တော်ကြောင်းနေခုချူချိန်ပြီးပြည်နယ်တော်များများမှာမဖွင့်သေးဘူးမဖွင့်သေးရကြတာဒီကလေးတွေ risk ကလူကြီးတဲ့ဆိုင်နဲပေမဲ့တကယ်ဒီကလေးကိုပိုးဝင်သွားရင်ဒီကလေးမှာဘာဖြစ်မလဲဆိုတော့ကျွန်တော်တို့ဘလူးကမပြောနိုင်ဘူး။ခုနကပြောဆို cytokine storm လေးဝင်လာမယ်ဒီကလေးရဲ့ body immunity ခန္ဓာကိုယ်စားထုတ်ပြန်မှာပုံမှန်နဲ့ပုံမြင့်လာပြီဆိုဒီကလေးတွေကသေသွားနိုင်တယ်။အဲကြောင့်မလို့ကျွန်တော်တို့ကျောင်းနေခုချိန်ပြီးတော့တတ်နိုင်များပြည်နယ်တော်တော်များများမှာပြည်နယ်အုပ်ချုပ်မှုတွေကမဖွင့်သေးဘူးပေါ့နော်။
American ကုသရောဂါကာကွယ်ထိန်းချုပ်ရေး CDC မှာတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမင်းမင်းစိုးကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။